ီတော်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဘူကော်မတီအစည်းအဝေးဒီနေ့စတယ်ဆိုတော့ဒီအစည်းအဝေးအတွင်းမှာပေါ့လေပါတီနဲ့ပတ်သက်ပြီးတော့ဘလို့အရေးကြီးတာတွေဆွေးနွေးတာဆုံးဖြတ်တာတွေရှိပါလဲရှင
့်ပါတီရဲ့အောင်နေရေးကိစ္စတွေဆွေးနွေးပါမယ်နောက်ပြီးတော့တိုင်းနယ်ပြည်နယ်ရဲ့ကိုယ်စားလှယ်ကအောင်နေရေးကိစ္စတင်ပြတာကိုကျွန်တော်တို့ကြားနာပြီးဟိုဆောင်ရွက်ပါမယ်ကိုယ်စားလှယ်ရွေးချယ်ရေးမူတွေကျွန်တော်တို့ချမှတ်ပေးပါမယ်အောင်နေရေးမူဝါဒတွေကိုချမှတ်ပေးမှာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီဘ ਹੁ ကော်မတီအစည်းအဝေးရဲ့အဓိကရွေးချက်က2015ရွေးကောက်ပွဲအတွက်လို့ပြောနိုင်မလားရှင
့်မှန်ပါတယ်2015ရွေးကောက်ပွဲအတွက်ဖြစ်ပါတယ်ဆိ
ုတော့2015ရွေးကောက်ပွဲအတွက်ဘ ਹੁ ကော်မတီအစည်းအဝေးကနေပြီးတော့ပဲဒီသမရလောင်းရွေးချယ်တာတွေလည်းလုပ်မယ်ဆိုတဲ့သတင်းတွေထွက်ပါတယ်ရှင့်အဲ့ဒါရောဟုတ်ပါလားရှင
့်အဲ့မဟုတ်ပါဘူးရှင့်သမရလောင်းရွေးချယ်အစီအစဉ်မပါပါဘူ
းဟုတ်ကဲ့တကယ်လို့ချက်ခိုင်ဖွံ့ဖြိုးရေးပါတီကသမရလောင်းရွေးချယ်မယ်ဆိုရင်ဘယ်သူတွေများဖြစ်လာနိုင်ကြရှိပါလဲရှင့်အကဥအောင်တောင်းဘယ်လိုများတုံ့တက်လို့ရမလဲရှင
့်ပါတီမှာတော့သမရအတွက်တော့ຢာရမှာပေါ့အဲ့တော့ຢာရမှာတော့လက်ရှိကတော့သမရဥသိမ်းစိန်ပေါ့ဗျာသူကပါတီဥက္ကဋ္ဌပါနောက်ပါဆက်ခံမယ်ဆိုရင်တော့ဒါဥရှင်မှန်းမယ်ရှိပါတယ
်ဟုတ်ကဲ့ဒါပေမဲ့သမရဥသိမ်းစိန်ကအခုလက်ရှိချက်ခိုင်ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်သွားတာဆိုတော့အခုဒီ2015ရွေးကောက်ပွဲကိုချက်ခိုင်ဖွံ့ဖြိုးရေးပါတီကနေပြန်ပြီးတော့ဝင်မယ်ဆိုတဲ့သဘောလားရှင့်အချိန်နေရဘယ်လိုပြောနိုင်မလဲရှင့်
သူကတော့သမတလုံနေခြင်းတော့မှာတော့ဥပဒေရတော့ပါတီလုံးကလုံးလို့မရဘူးလုံးလို့မရတော့ဥက္ကဋ္ဌကိုတာဝန်ကိုဥရှင်မန်းကိုခေတ္တဥက္ကဋ္ဌအဖြစ်နဲ့တာဝန်လွှဲပေးထားတာဖြစ်ပါတယ်အဲ့တော့သူပြန်ဝင်မှုကိုမယ်ဆိုတော့အခုတော့အတိအကျမသိပါဘူးခင်
ဗျဟုတ်ကဲ့
အဲ့တော့အကဲပြန်ဝင်မယ်ဆိုလဲပါတီရဲ့အဆုံးအဖြတ်တိုင်းရင်သူတို့ရွေးချယ်ခံရတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဒီအစိုးရအဖွဲ့ထဲမှာရှိနေကြတဲ့လူတွေကကြက်ခွင်ဖွံ့ဖြိုးရေးပါတီကပါတီကနေနှုတ်ထွက်ထားတာတွေရှိရဲဆိုသူတို့တွေကရောပါတီရဲ့ကိုပြန်ဝင်လာပြီးတော့2015ရွေးကောက်ပွဲအတွက်ဝင်ဖို့အခြေအနေတွေရောရှိပါလားရှင့်
သူတို့ဆရာခါနေတော့ကျွန်မရသေးဘူးဗျပြင်တဲ့င်းပဲရှိတယ်လေအဲတချို့လည်းဝင်မယ်ပြောတယ်တချို့လည်းမဝင်ဘူးလို့ပြောတယ်ဗျသူတို့အစိုးပြုချက်တွေလာမှပဲရမှာလား
ဟုတ်ကဲ့သမရဦးသိန်းစိတ်အနေနဲ့ရောတက်ခိုင်ဖွံ့ဖြိုးရေးပါတီကိုပြန်ဝင်ဖို့အစီအစဉ်ရှိပါလားရှင
်သူကတော့ကျွန်တော်ထင်တယ်လေဟိုသမတာမလုပ်ဘူးဆိုရင်တော့အရွေးမခံဘူးဆိုရင်တော့ပါတီကိုသူပြန်လာမယ်ဖြစ်မှာလေပါတီရယ်လက်ရှိလေသူပဲဆိုတော့ခါကြတော့ပါတီရယ်ဟိုပြန်လာလို့ရှိရင်လည်းပဲဒါပါတီရဲ့အဆုံးအဖြတ်နဲ့ကျွန်တော်တို့ဆောင်ရွက်မှာဖြစ်ပါတယ
်ဟုတ်ကဲ့ကဲသမရဝင်မရွေးဘူးဆိုရင်တော့မှတက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအနေနဲ့ဆက်ပြီးတော့တာဝန်ထမ်းဆောင်သွားနိုင်တယ်လို့ပြောတဲ့သဘောလားရှင်
ပါတီတာဝန်ထမ်းဆောင်မယ်ဥက္ကဋ္ဌအနေနဲ့ဖြစ်နိုင်ချေများတယ်ပါဥက္ကဋ္ဌကြတော့ညီလာခံကဆုံးဖြတ်တာကိုဆုံးဖြတ်တယ်ဆိုတော့ तू ကလက်ရှိဥက္ကဋ္ဌလည်းဖြစ်တယ်အဲ့တော့ဟိုပြန်လာရင်လည်းပဲဥက္ကဋ္ဌတာဝန်ယူမယ်လို့ဖြစ်လာရင်ပါတီကိုပေးမှာပဲပါတီချပြလာရင်ပါတီကတော့ကျွန်တော်တို့ဆုံးဖြတ်ပေးလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ခုဒီပါတီကနေပြီးတော့သမရလောင်းရွေးချယ်မယ်ဆိုရင်ပါတီအတွင်းမှာသဘောထားဆိုရင်ရောအကဲဘယ်လိုများတုံ့တက်လဲ
ဖြစ်မယ်ဆိုရင်တော့ဥသိမ်းစိန်ကပြီးလဲပြီးသားဖြစ်သွားတယ်အသက်အရွယ်လည်းရသွားပြီကျမရဲ့လည်းသိမကောင်းတဲ့ခါကျတော့ဥရှင်မန်ဖြစ်နိုင်တဲ့အနေအထားတွေများပါတယ
်ဟုတ်ကဲ့ရှင့်အမတော်ထိပ်ပိုင်းအရာရှိတချို့လည်းလက်ရှိတာဝန်တွေကနေနှုတ်ထွက်ပြီးတော့2015ရွေးကောက်ပွဲမှာဝင်ဖို့ဆိုတဲ့သတင်းတွေအစောပိုင်းမှာထွက်လာပါတယ်ဒီအခုတမတော်တွေကနေထွက်လာကြမဲ့သူတွေကကြက်ခိုင်ဖွံ့ဖြိုးရေးပါတီကနေဝင်ရောက်ရှင်ပြိုင်ဖို့အစီအစဉ်ရှိပါလားရှင
့်ကျွန်တော်တို့ကတော့ဟိုကြားရုံနဲ့ကြားသေးတယ်ဗျအဲ့ဒီအသေးစိတ်ရှင်းရင်းနေမရသေးဘူးဗျဘသူရွေးမယ်ဘသူရွေးမယ်ဘသူတွေလာမယ်ဆိုတာလည်းမရသေးဘူးဘယ်နှစ်ယောက်လာမယ်ဆိုတာလည်းသူမရသေးဘူးကမရသေးတော့သူတို့အသက်60ပြည့်တော့မဲ့လူတွေရှိတယ်လေအဲ့တော့သူတို့တော့လာမယ်လို့ထင်တာပေါ့သို့တော်လည်းပဲကျွန်တော်တို့စီမှာတော့ဟိုအတိအကျတရားဝင်မရောက်သေးဘူးကဘာမှအဆုပြုတာလည်းမရှိသေးဘူးကကျွန်တော်တို့စောင့်နေပါ
ဟုတ်ကဲ့သတင်းတချို့အရဆိုရင်လေဒီသမရဦးသိန်းစိန်ရဲ့ကြံပြေးဖြစ်တဲ့ဒေါက်တာနေစင်လက်တို့ထောင်နေပေါ့လေအမျိုးသားပါတီကနေဝင်မဲဆိုတဲ့သတင်းတွေလည်းထွက်ပါတယ်ဒီဟာနဲ့ပတ်သက်လို့ရောအင်္ဂရုဘာများသိထားရတာရှိလဲရှင
်ကြားယူမဲကြားတယ်ကျွန်တော်လည်းမသိသေးဘူးကအဲ့တော့သူတို့ဘယ်လိုသိကူးတွေရှိတယ်လဲဆိုတော့ဟိုခမန်းလို့တော့ခက်တယ်ဗျခဏနေရင်တော့သူတို့ပေါ်တော့မှာမို့လေပို့သွားမလားကြီးသွားမလားအဲ့ဒီပါတီဘာလို့ပေါ်လာတယ်ဒါတော့ကျွန်တော်မသိပါဘူး။အဲခံမှန်းနေကြတာပေါ့လေ။ဒါရုပ်တည်းချင်းချင်းကြီးပေါ်လာတဲ့သဘောလေးရှိပါတယ်။အဲ့တော့အစိုးရဘက်ကလည်းသူတို့ဖွဲ့တာမဟုတ်ဘူး။ဒါသူတို့နဲ့မဆိုင်ဘူးလို့လည်းပြောပါတယ်။ကျွန်တော်တို့ပါတီရဲကျွန်တော်တို့ဖွဲ့တာမဟုတ်ဘူး။ကျွန်တော်တို့ရဲ့ဟိုဘက်ပါတီမဟုတ်ဘူး။ကျွန်တော်တို့လုပ်တာကမရှိဘူးလို့လည်းကျွန်တော်တို့ကပြောထားပါတယ်။အဲ့ဒီကပုဂ္ဂိုလ်တွေရောဝန်ထမ်းတချို့တွေရောတခြားပုဂ္ဂိုလ်တွေရောအဲဘယ်ပါတီကဘယ်လိုလာမလဲဆိုတော့ကျွန်တော်မသိဘူး။ကျွန်တော်တို့ရှင်းလာလို့ရှိရင်တော့ကျွန်တော်တို့ကအခြေခံစည်းမျဉ်းဥပဒေမှာပါတဲ့အတိုင်းကျွန်တော်တို့အစစ်အစစ်ရွေးချယ်ပြီးတော့ကျွန်တော်တို့ကဟိုတတ်မှတ်မှာဖြစ်ပါတယ်
။ဟုတ်ကဲ့ပြောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနေနဲ့2015ရွေးကောက်ပွဲမှာအဓိကရှင်ပြိုင်ဘက်ဆိုရင် NLD ပါတီလို့ပြောနိုင်မလားရှင
့် NLD ပါတီလို့လည်းပြောနိုင်ပါလေအခုနေစင်လက်တို့ပါတီပါလာတော့နေစင်လက်တို့ပါတီစောင့်ကြည့်နေလို့ရှိတယ်သူရဲ့အင်အားအခြေအနေသူရဲ့လှုပ်ရှားမှုသူရဲ့ဖွဲ့စည်းမှုအခြေအနေကိုကျွန်တော်တို့ကြည့်နေပါလေသူ့ကိုနောက်ကဘက်ကင်းဘယ်သူလှုပ်တယ်လဲဆိုတာလည်းကြည့်နေတယ်အဲ့တော့တော်တော်လည်းပဲဒီအဓိကပြိုင်ဘက်တော့ဖြစ်လာနိုင်ချေနေတယ်လို့ကျွန်တော်တို့ကဟုတ်ယူဆရမှာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ရုပ်တရက်ချင်းပေါ်တယ်။အခြေခံအဖွဲ့အစည်းတွေမရှိဘူး။အစစ်အစစ်ဖွဲ့စည်းထားတာတွေမရှိဘူး။အဲ့တော့ NLD ပါတီကတော့ရှိတာပေါ့။အဲ့တော့ဒေါ်စုကြည်ရဲ့အသာချက်တွေရော NLD ပါတီကတော့အဓိကပြိုင်ဘက်ဖြစ်ဖို့မြင်ပါတယ်။
ဟုတ်ကဲ့ခုဒေါက်တာနေစင်လက်တူထောင်လိုက်တဲ့ပါတီနဲ့ပတ်သက်ပြီးအင်္ဂါဘလို့သုံးသက်ပါလေဒီပါတီရဲ့မှာအရင်ကပေါ်လို့အခုတာဝန်အငိမ့်စားယူသွားကြတယ်ဟလားထောင်လိုက်အကြီးအကဲအဟောင်းတွေတခြားလက်ရှိအစိုးရတွေကလူတွေဝင်နိုင်နေဆိုပြီးတော့ပြောနေကြတာရှိပါလေအင်္ဂါဘလို့မြင်ပါလဲရှင့
်ဖြစ်လာတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ကျွန်တော်တို့ကနည်းနည်းဟိုအငိမ့်နဲ့တန်ပြားရှိတာပေါ့ဘောင်းတွေပါကြမယ်လို့လည်းပြောပါတယ်တချို့ပါနေတာလည်းတွေ့ပါတယ်လှုပ်ရှားနေတာလည်းတွေ့ပါတယ်ကိုပါတီတဲ့တာတဲ့ဒီပါတီတဲ့တာတဲ့သူတို့ကအင်အားကြီးကြီးမားတယ်စသည်အပြင်အမျိုးမျိုးတွေပြောနေတာတွေလည်းတွေ့ပါတယ်အဲ့တော့အရင်တုန်းကအုပ်ချုပ်ရေးဘက်မှတာဝန်ယူဘူးတဲ့လူတွေလည်းအဲ့ဒီဘက်မှဟိုပါနေတယ်လို့ကြားတယ်အဲကျွန်တော်တို့နာမည်တွေတိကျနေတော့မရသေးပါဘူးတင်းစကားပဲရှိသေးတယ်တိတိကျကျခိုင်ခိုင်မာမာကျွန်တော်တို့မရသေးဘူးကွာ
ဟုတ်ကဲ့ခုနအငယ်ဦးအောင်တောင်ပြောသွားတဲ့အထက်မှာဒီပါတီပေါ်ပေါက်လာတာနဲ့ပတ်သက်ပြီးတန်တရားရှိရဲဆိုတဲ့အခါမှာအငယ်ဘယ်လိုတန်တရားရှိပါလဲရှင်အငယ်တန်တရားလေးသိချင်ပါတယ်ရှင်အငယ်
တန်တရားဆိုတော့ရှင်းရှင်းလင်းလင်းမရှိဘူးအခြားပါတီတွေကတော့ရှင်းရှင်းလင်းလင်းမရှိဘူးကွာဘယ်သူတွေပါဝင်မှာလဲဘယ်သူတွေနဲ့ဖွဲ့မှာလဲအဲ့ဒါမျိုးရှင်းရှင်းလင်းလင်းမရှိတဲ့အတွက်ပေါ်လာပုံလေးကဆန့်နေတဲ့အတွက်တန်တရားဖြစ်တာဖြစ်ပါတယ
်ဟုတ်ကဲ့အငယ်ဦးအောင်တောင်အနေနဲ့ရောအခု2015ရွေးကောက်ပွဲမှာဆက်ပြီးတော့ဝင်ပြီးရှင်ပြိုင်ဖို့အစီအစဉ်ရှိပါလားရှင်
ကျွန်တော်တော့ကြမ်းမှရေတော့ကောင်းပါလေဒါပေမဲ့အသက်အရွယ်ရတော့မသိဘူးလို့ကျွန်တော်ထင်တာပဲဆက်ခံနေနေလို့ရှိရင်တော့ပြေးမယ်လို့တော့စိတ်ကူးတာပေါ့ဆိုတော့အတိအကျတော့ကျွန်တော်မဆုံးဖြတ်ဘူး
ဟုတ်ကဲ့ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်